အနာသိမ်းထားတဲ့မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေအတွက်စစ်ဘက်ဆိုင်ရာအဖွဲ့အစည်းတချို့နဲ့အရပ်ဘက်အနာပိုင်တချို့ကိုအမေရိကန်ကနေဒါနဲ့ဗြိတိန်နိုင်ငံတို့ကပိတ်ဆို့တိုက်ခိုက်အရေးယူလိုက်ပါတယ်။တောက်ကြနေကစစ်အာဏာသိမ်းပြီးနောက်ပိုင်းခန့်ထားတဲ့ဘုဂိုးတိုက်ဒေသကြီးဝန်ကြီးချုပ်ဦးမျိုးဆွေဝင်းမန္တလေးတိုင်းဝန်ကြီးချုပ်ဦးမောင်ကိုကျင်းပြည်နယ်ဝန်ကြီးချုပ်ဦးစောမြင့်ဦးနဲ့ကချင်ပြည်နယ်ဝန်ကြီးချုပ်ဦးခက်ထိန်နှံတို့ကိုတောက်ကြနေကအဲ့ဒီလိုအရေးယူလိုက်တာပါ။ဆိုပါဒေသတွေမှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့အခြေခံလွတ်လပ်ခွင့်တွေကိုပိတ်ပင်ဖိနှိပ်ခဲ့တဲ့အတွက်အခုလိုပိတ်ဆို့အရေးယူလိုက်တာဖြစ်တဲ့ကြောင်းအမေရိကန်ဘာသာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စစ်ဘူဒါများဟောင်းများဖွဲ့ဟာလည်းစစ်တပ်ရဲ့အရာအစုဖြစ်ပြီးကာကွယ်ရေးဝန်ကြီးဌာနအောက်မှာရှိတဲ့ကာကွယ်ရေးပစ္စည်းထုတ်လုပ်ရေးဌာနနဲ့တတ်ထောက်ချုပ်ရုံးတို့ဟာအနာသိပ်ပြီးပြည်သူရပေါင်းများစွာကိုတပ်ပြတ်ခဲ့တဲ့လက်နက်တွေကိုထုတ်လုပ်ဝယ်ယူဖြန့်ချိခဲ့ရမှာတာဝန်ရှိတယ်ဆိုပြီးတော့လည်းအရေးယူတဲ့စီးရင်မှာထည့်သွင်းခဲ့ပါတယ်။အကြမ်းဖက်မှုတွေနဲ့ဖိနှိပ်မှုတွေအတွက်တာဝန်ရှိသူတွေကိုပြစ်မှတ်ထားတန်းခတ်ရမှာဗြိတိန်နဲ့ကနေဒါတို့ကလည်းပူးပေါင်းပါဝင်တဲ့အပေါ်ဝမ်းမြောက်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဥက္ကဋ္ဌအန်တိုနီဘလန်ကင်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။ဒီဇင်ဘာ10ရက်နေ့နိုင်ငံတကာလူခွင့်ရေးနေ့မှာပဲလူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာနိုင်ငံပြင်တရုတ်မြောက်ကိုရီးယားဘင်္ဂလားဒေ့ရှ်ကလူပုဂ္ဂိုလ်အဖွဲ့အစည်းတွေကိုတိုးမြင့်ပိတ်ဆို့အရေးယူလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံတွင်တဲ့အဖွဲ့အစည်းတွေပေါ်နောက်နိုင်ငံတွေရဲ့အရေးယူတက္ကသမှုတွေအတွက်ပြည်ထောင်ချေဆိုင်မြန်မာအရေးလှုပ်ရှားမှုအဖွဲ့ Burma Campaign UK နဲ့ Global Witness အဖွဲ့တွေကကြိုဆိုလိုက်ကြပေမဲ့မြန်မာစစ်တပ်အတွက်အဓိကဝင်ငွေရနေတဲ့စွမ်းအင်ကဏ္ဍကိုအရေးမြူသေးတဲ့အတွက်ထိရောက်မှုတွေအားနည်းနေသေးတယ်လို့လည်းထောက်ပြထားပါတယ်။